မြန်မာဒီမိုကရေစီရေလှုပ်ရှားသူ၄ယောက်ကြိုးပေးတက်ပြတ်ခံရတာနဲ့ပတ်သက်လို့တရုတ်ကိုနိုင်ငံတကာကဖိအားပေးပြောဆိုနေတာတွေရှိနေပေမဲ့တရုတ်နိုင်ငံသားရေးဌာနကတော့သူတို့အနေနဲ့တခြားနိုင်ငံရဲ့ပြည်ရင်းရေးရာကိစ္စတွေကိုဝင်ပြီးဆွတ်ဖက်မှာမဟုတ်ဘူးဆိုတဲ့မူအတိုင်းပဲရက်တည်တယ်ဆိုပြီးတော့တုံ့ပြန်ထားပါတယ်။ဒီလိုတရုတ်ရဲ့တုံ့ပြန်မှုနဲ့ပတ်သက်ပြီးတော့သဘောထားတွေကိုရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုစံကျော်ကပြောပြမှာပါရှင်။
မြန်မာနိုင်ငံအနေနဲ့ရေရှည်အကျိုးကိုကြည့်ပြီးမတူကွဲပြားမှုတွေကိုအခြေခံဖွဲ့စည်းပုံနဲ့ဥပဒေတွေရဲ့စီးပောင်းတွေထဲမှာပဲကင်တွယ်ဖြေရှင်းတင်တယ်လို့တရုတ်နိုင်ငံရဲ့ဌာနကဇူလိုင်26ရက်ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြပသတင်းမီဒီယာတွေကိုပြောလိုက်တာပါတရုတ်အနေနဲ့တခြားနိုင်ငံရဲ့ပြည်တွင်းကိစ္စမှာဝင်ပြီးမဆွတ်ဖက်ဘူးဆိုတဲ့မူကိုပဲဆက်ပြီးတင်သုံးနေတယ်လို့လည်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရမစ္စတာဂျောင်းလီကျင်ကသတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်မြန်မာနိုင်ငံရေးလှုပ်ရှားသူ၄ဦးကိုစစ်ကောင်စီကကြိုးပေးတပ်ဖြတ်ခဲ့ပြီးနောက်တရုတ်အနေနဲ့မြန်မာအပေါ်မှာသူ့ဩဇာတုံးဆောင်ရွက်ဖို့အမေရိကန်နိုင်ငံသားရေးဌာနကပြောဆိုခဲ့တဲ့ပေါ်သတင်းမီဒီယာတွေမေးမြန်းတာကိုတရုတ်နိုင်ငံသားရေးပြောခွင့်ရသူကတုံ့ပြန်ခဲ့တာပါတရုတ်အစိုးရအနေနဲ့2008ဖွဲ့စည်းပုံဥပဒေအောက်မှာပဲမြန်မာအရေးကိစ္စတွေကိုဖြေရှင်းဆောင်ရွက်စေခြင်းပုံရတယ်လို့နိုင်ငံရေးလှစ်လာတုံးသက်သူဒေါက်တာလှကျော်စောကပြောကိုပြောပါတယ်
ကျွန်တော်တို့အနေနဲ့ကတော့ပမာတိအရေးကြီးတာပဲနော်ပမာတိရဲ့ဖွဲ့စည်းအုပ်ချုပ်ကိုအောက်မှာပါဝင်တဲ့သက်ဆိုင်သူတွေအားလုံးစုံစုံနဲ့မျက်နှာစုံစုံတွေ့ဆုံဆွေးနွေးပြီးတော့ဒီအီချင်းများဆွေးနွေးချီးကျင်းဖို့လိုလာပါတယ်အဲ့လိုပြောပြတောက်ချောင်းတဲ့သူတို့ပဲပြောနေတာလေဖွဲ့စည်းအုပ်ချုပ်ကိုအောက်မှာအားလုံးပါဝင်ဆွေးနွေးကြဖို့ဆိုပြီးပြောနေတာလေဟိုဝိုင်းရတဲ့လူပဲပြောနေတာလေဒီ2000ဖွဲ့စည်းပုံကလည်းရင်းနှီးမောင်းရပါတယ်
အခုဇူလိုင်လ3ရက်ကပုဂံမြို့မှာလုပ်တဲ့မဲခေါင်လန်ချန်းအစည်းအဝေးကိုတရုတ်နိုင်ငံရဲ့ဝန်ကြီးမစ္စတာဝန်ကြီးတက်ရောက်ခဲ့ပါတယ်။ဒါကစစ်ကောင်စီရဲ့အာဏာသိမ်းပြီးသူ့ရဲ့ပထမဆုံးမြန်မာပြည်ခေါင်းစဉ်လည်းဖြစ်ပါတယ်။ဒီပွဲမှာမစ္စတာဝန်ကြီးဟာအာဆီယံရဲ့လက်ရှိအထူးသဖြင့်ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးပရက်ဆော့ခွန်နဲ့သူတွေ့ဆုံခဲ့ပြီးမြန်မာအရေးဆွေးနွေးပါတယ်။အဲဒီမှာတော့တရုတ်အနေနဲ့အာဆီယံရဲ့မြန်မာအရေးဘုံသဘောတူညီချက်ကိုလက်ခံပြီးမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုပြန်ဆဖို့ရင်ကြားစီရေလုပ်ငန်းတွေလုပ်နိုင်ဖို့အာဆီယံနဲ့ပူးတွဲဆောင်ရွက်မယ်လို့ဖော်ပြခဲ့ပါတယ်။ဒါကြောင့်မြန်မာနိုင်ငံရေးပြဿနာဖြေရှင်းရေးမှာတရုတ်အနေနဲ့သူ့ချီမဟုတ်ပဲအာဆီယံရဲ့ခြေကမ်းမှုကိုပို့ပြီးအလေးထားတဲ့သဘောတွေ့ရတယ်လို့မြန်မာအရေးတုံးသက်သူဦးရဲထွန်းကလည်းယူဆပါတယ်
။အခုအာဆီယံကထုတ်ပြန်ထားတဲ့ pipeline consensus ကိုအကောင်အထည်ပေါ်တဲ့ကိစ္စမျိုးပေါ့နော်။အဲ့ဒါမျိုးမှဒီဝင်ပြီးတော့မှန်လေအဲ့ဒီတိုင်းဖြစ်တယ်လေဆိုတာအရှင်အဲနောက်တစ်ခါဒီဘေးမှာသူတို့ကျင်တယ်အားလုံးအောင်ဝင်တဲ့အဲဒီရေကောက်ပွဲဥပဒေအခြေခံဥပဒေတွေနဲ့လှုပ်ပြီးတော့လူလူလူအားလုံးရဲ့ခန္ဓာအတိုင်းဖုံးပြတာကိုလက်ခံတဲ့နယ်ဆိုတာဒါသူပါတဲ့ပါလိုက်တယ်ပြောတယ်ပြောလိုက်တဲ့အတိုင်းသူပြောတာလေအသေးစိတ်တွေတော့သူကပြောလို့မရှိဘူး
စစ်ကောင်စီဟာအာဏာမြဲဖို့အတွက်အတိုင်းအဆမရှိဘာမဆိုလုပ်သွားမယ်ဆိုတာကိုပြနေပြီးနိုင်ငံတကာကဒါကိုထိထိရရအရေးယူဆောင်ရွက်ဖို့အချိန်တန်ပြီလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ်တွန်အန်ဒရူးက VOA ကိုပြောခဲ့ပါတယ်။ကုလအတွင်းမှုချုပ်ကလည်းစစ်ကောင်စီရဲ့တည်တံ့စီရင်မှုကိုပြစ်တင်ရှုတ်ချထားပါတယ်။ဒါ့အပြင်မလေးရှား၊စင်ကာပူ၊တောင်ကိုရီးယားကလည်းဒီမိုကရေစီတက်ကြွလှုပ်ရှားသူ၄ယောက်ကိုတပ်ဖြတ်ခဲ့တဲ့အပေါ်ဝေဖန်ရှုတ်ချထားပါတယ်။ဒါကလူသားမျိုးနွယ်တရက်လုံးအပေါ်ကျူးလွန်တဲ့ရာဇဝမှုဖြစ်တယ်လို့အာဆီယံဥဆောင်တဲ့ငြိမ်းချမ်းရေးအစီအစဉ်ကိုလည်းပြည့်ရည်ပြုလိုက်တာလို့မလေးရှားနိုင်ငံသားရေးဝန်ကြီးဆာဖူဒင်အဗ်ဒူလာကဇူလိုင်26ရက်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။